ဂျွန်ဆန်ဆူဂျီဟာကမ္ဘာစီးပွားရေးဖိုရမ်မှာဖိုရမ်ဥက္ကဋ္ဌဘော့ဘရန်ဒေးနဲ့အပြန်အလှန်ဆွေးနွေးပွဲတရပြုလုပ်ခဲ့တယ်လို့ဗီယက်နမ်သမ္မတဂျန်တိုင်ကွန်နဲ့သမ္မတနေအိမ်မှာတီးခြားတွေ့ဆုံခဲ့ပြီးဂျပန်နိုင်ငံသားရေးဝန်ကြီးမစ္စတာတာရိုကိုနိုနဲ့လည်းတီးတန့်တွေ့ဆုံခဲ့တာတွေရှိပါတယ်မြန်မာစီးပွားရေးလုပ်ငန်းရှင်တွေနဲ့ပညာရှင်တွေကတော့ကမ္ဘာစီးပွားရေးဖိုရမ်ကနေဒေါန်ဆန်းစုကြည်အနေနဲ့တိတာထင်ရှားတဲ့စီးပွားရေးအခွင့်အလမ်းတွေတည်ဆောင်လာတာမတွေ့ရကြောင်းပြောပါတယ်။နိုင်ငံသားယင်းနှိမ့်နှံမှုနဲ့စီးပွားရေးအကျိုးအမြတ်ဘာတွေရလာခဲ့တယ်လို့မြင်မိပါတယ်လို့စီးပွားရေးပညာရှင်ဦးလာမောင်ကိုမေးကြည့်ရောအခုလိုပြောပါတယ်
။ကောင်းဆောင်တွေနိုင်ငံသားကိုသွားပြီးဆိုလို့ရှိရင်ဟောပြီးဘာလုပ်နေညာလုပ်နေတော့မဆက်ပါဘူး။ရှေ့ဝဲတိုးနေတာပါတခိုင်းချင်းသွားနေပါတယ်ဆိုတာကိုပဲရှင်းပြတယ်အလုပ်ကြီးပဲလုပ်နေတာကြားလာပြီခုတည်းကရှင်းပြနေလို့မယ်ဖိလစ်ပင်းဆိုပါလို့ဆိုရင်ခေါင်းဆောင်တွေနဲ့တွေ့တာနဲ့တူတယ်လုပ်ငန်းတစ်ခုဖြစ်အောင်စာချုပ်တူတစ်ခါလဲချုပ်တာသွားပြီးတော့ဟိုချစ်ကြည်ရေးတို့ယင်းကြီးရေးတို့ဆိုတာကရိုးနေချစ်ကြည်ပြည်သားယင်းကြီးပြည်သားဖြစ်နေပြီလေ
ဒီဖိုရမ်မှာဒေါန်ဆန်းစုကြည်ကလွန်ခဲ့တဲ့၅နှစ်ကမြန်မာနိုင်ငံမှာစင်ကတ်တွေကိုအမေရိကန်ဒေါ်လာ1500လောက်ပေးဝယ်ခဲ့ရတာကနေလက်ရှိမှာအမေရိကန်ဒေါ်လာခွဲနဲ့ရရှိနိုင်ပြီးအင်တာနက်အသုံးပြုမှုဟာလည်းအရင်100ခိုင်နှုန်းအောက်ကနေ105ခိုင်နှုန်းအထိတက်လာခဲ့တယ်လို့ပြောခဲ့ပါတယ်ဒါကြောင့်မြန်မာနိုင်ငံအနေနဲ့စထုတ်ထဆက်မှုဒေါ်လာရေးမှာနောက်ကျအကြံနေခဲ့ဘူးလို့ဒေါန်ဆန်းစုကြည်ကပြောခဲ့တာပါဒေါန်ဆန်းစုကြည်အနေနဲ့ဆက်မှုဒေါ်လာရေးဆိုတာကိုသိနားမလည်ဘူးလို့သူ့အနေနဲ့ထင်မြင်မိကြောင်းနိုင်ငံရေးလှိလာသုံးသက်သူဦးအောင်သူငင်းကပြောပါတယ
်ကျွန်တော်ထင်တာတော့ဒီဆက်မှုဒေါ်လာရေး 4.0 သိနားမလည်ဘူးလို့ထင်တာပဲကျွန်တော်တို့ကြည်မှာပြောမယ်ဆိုရင်ဒီအရာရာချိတ်ဆက်အင်တာနက်ပေါ့နော်ဆိုတော့ဒါမျိုးဟာမျိုးကဘာမှမရှိသလောက်ပဲပေါ့ big data လို့ခေါ်တဲ့ data တွေအလုံးကိုစုပေါင်းပြီးတော့တင်ကြုံစုထားတဲ့နေရာမျိုးလဲကျွန်တော်တို့ကြည်မှာမရှိသေးဘူးကျွန်တော်တို့တက္ကသိုလ်တွေကနေစလို့သုတေသနအဆုံးပေါ့ဆိုတော့ကျွန်တော်ထင်တယ်တော်တော်လေးနောက်ကျတယ်ကျွန်တော်ကြည်မှာ
ခီးစဉ်အတွင်းဒေါန်ဆန်းစုကြည်ဟာ VNN သမ္မတနဲ့တွေ့ဆုံပြီးနှစ်နိုင်ငံဆက်ဆံရေးကုံသွဲရေးယင်းနှိမ့်မြုပ်နှံမှုကိစ္စရပ်တွေကိုဆွေးနွေးခဲ့ကြတယ်လို့နိုင်ငံသားရေးဝန်ကြီးဌာနကသတင်းထုတ်ပြန်ပါတယ်စီပွားရေးလုပ်ငန်းရှင်ဒေါက်တာဆိုးထွန်းက
ဟောဆန်းစုကြည်နဲ့ပြည်ထောင်စုကမှသွားလေ့လာရဆိုရင်သူတို့တိုင်းပြည်ရဲ့ဥဒေသာကိုကြည့်ပြောဒီမှာပြည်ရဲ့စီပွားရေးပုဒ်တွေအောင်လုပ်ဖို့ commitment ရှိလာတယ်တော့ကျွန်တော်ကအောက်တယ်လို့မြင်တာပေါ့နော်သူပြောတဲ့အားတော့ကျွန်တော်ဘာပြောတယ်ကျွန်တော်တို့ဒီချာတော့မသိဘူးပေါ့နော်ဒါပေမဲ့ဂျပန်နိုင်ငံကကျွန်တော်တို့ပူဒီကျွန်တော်တို့ဒီလိုဒါပေးဖို့အိပ်ပြီးတဲ့အောင်ပေးဖို့ကျွန်တော်တို့ကြားသိခဲ့တယ်ပေါ့နော်ဒီပူဒီကျွန်တော်တို့ရအောင်ကျွန်တော် project တွေလုပ်ပြီးတော့ယူနိုင်မယ်ဆိုရင်တော့ကျွန်တော်ပြည်သူတွေအတွက်အကျိုးရှိနိုင်တယ်ပေါ့နော
်ဂျပန်နိုင်ငံသားရေးဝန်ကြီးနဲ့တီးတန့်တွေ့ဆုံရမှာမြန်မာဂျပန်နှစ်နိုင်ငံဆက်ဆံရေးဂျပန်အစိုးရကနေရခိုင်အရေးနဲ့ပတ်သက်ပြီးအပြုသဘောဆောင်တဲ့ထောက်ပံ့မှုတွေပေးရေးနဲ့ကုလသမဂ္ဂမှာနှစ်နိုင်ငံဆက်လက်ပူးပေါင်းရေးကိစ္စရပ်တွေကိုဆွေးနွေးခဲ့ကြတယ်လို့သိရပါတယ်ဒါပေမဲ့စီးပွားရေးပညာရှင်တွေနဲ့လုပ်ငန်းရှင်တွေမျှော်လင့်တယ်လို့လက်တလောအကောင့်ထဲဖော်ဖို့စီးပွားရေးလုပ်ငန်းဘိုင်းတွေနဲ့ပတ်သက်ပြီးစာချုပ်ချုပ်ဆိုတာ MOU ထိုးတာတွေရှိတယ်လို့တော့သတင်းထုတ်ပြန်ချက်မှာမတွေ့ရပါဘူးစီးပွားရေးလုပ်ငန်းရှင်ဦးခင်ရွှေကဒေါန်ဆန်းစုကြည်အနေနဲ့နိုင်ငံတကာကခေါင်းဆောင်အနေနဲ့တွေ့တဲ့အခါမှာသူမတာဝန်ကိုဆောင်ရွက်နိုင်ခဲ့တယ်လို့ပြောပါတယ်
။နိုင်ငံတကာနဲ့တွေ့တဲ့အခါကျရင်ဗမာပြည်စီးပွားရေးကောင်းပါတယ်။လာယူအင်ဗက်စ်လုပ်ပါလို့ပြောရမယ့်တောင်းဝါသူ့တောင်းဝါလေ။အဲ့တော့သူ့တောင်းဝါသူ့လို့သူလုပ်ခဲ့တယ်။တစ်ခါကလည်းလူတွေကလည်းအားမလို့အားမရဖြစ်တာ။ပထမတော့2015ကနေစပြီးတော့တခါတဲ့ဟိုဒေါန်ဆန်းစုကြည်ကနေတော့ဒါဒီတာဖြစ်ပြီးခေါင်းဆောင်ဖြစ်ပြီးဆိုလို့ရှိရင်အမေရိကန်လည်းတင်မော်ရီဝင်လာမယ် EU ဘက်ကလည်းတခါတည်း investment တွေဝင်လာမယ်ဆိုပြီးမျောလင်းချက်အကြီးကြီးထားတယ်အဲ့မဲ့ဒီဘက်မှာလည်းရခိုင်ကိစ္စကြီးပေါ်လာတယ
်ရခိုင်အရေးကြောင့်ဂျပန်အမေရိကန်နဲ့ဥရောပနိုင်ငံတွေကမြန်မာနိုင်ငံမှာယင်းနှိမ့်မြုပ်နှံမှုတွေနောက်ဆုတ်တာတွေရှိခဲ့ပြီးအခုနှစ်အတွင်းနိုင်ငံသားယင်းနှိမ့်မြုပ်နှံမှုဟာယာထားချက်ကိုမပြည့်မီကြောင်းယင်းနှိမ့်မြုပ်နှံမှုနဲ့ကုမ္ပဏီများညွှန်ကြားမှုဦးစီးဌာနကတာဝန်ရှိသူတွေကပြောထားပါတယ်မြန်မာစီးပွားရေးတိုးတက်ဖို့ဆိုတာအမေရိကန်အပါအဝင်အနောက်နိုင်ငံတွေရဲ့အကူအညီအထောက်အပံ့တွေလိုအပ်တယ်လို့စီးပွားရေးပညာရှင်ဦးလှမောင်ကပြောပါတယ
်အမေရိကန်လည်း investment မလာတော့အနောက်တိုင်းအားလုံး EU ကလည်း investment မလာတော့ဘူးအာဆီယံလေးကိုပါပို့ပြီးတော့ဘယ်လိုလုပ်တိုးတက်မလဲเนาะတိုးတက်သွားတဲ့အယူကြီးဂျပန်ကြီးတောင်ကိုရီးယားကြီးတိုးတက်သွားတဲ့ထိုင်ဝမ်တိုးတက်သွားတဲ့စင်ကာပူအဲ့ဒါကြီးပြန်ကြည့်အကုန်လုံးအမေရိကန်အားကိုးနေဖြစ်တာနောက်တိုင်းကအားမကိုးနိုင်ပဲနဲ့သိစားမရှိပါဘူးတဲ့ခြေတိုင်းကအာဆီယံနဲ့ရှိတာပဲတဲ့အဲရှိပဲရှိပေါ့ရှိနေပေါ့ဆက်ပြီးတော့
ကမ္ဘာစီးပွားရေးဖိုရမ်အတွင်းဒေါန်ဆန်းစုကြည်ဟာစီးပွားရေးဆိုင်ရာကိစ္စရပ်တွေကိုဆွေးနွေးခဲ့တယ်လို့မြန်မာနိုင်ငံရဲ့လက်ရှိရင်ဆိုင်နေရတဲ့နိုင်ငံရေးလူမှုရေးကိစ္စရပ်တွေကိုပါဆွေးနွေးခဲ့တာဖြစ်ပါတယ်ဒီလိုဆွေးနွေးခဲ့ရမှာရိုက်တာသတင်းထောက်နှစ်ဦးကိုနှစ်ရှည်ထောင်ဒဏ်ချမှတ်ခဲ့တဲ့အကြောင်းတွေလည်းပါဝင်ပါတယ် တောင်ဆန်းစုကြည်ကသတင်းထောက်တူရဲ့ကိစ္စမှာတရားစင်ရေးအရာလွဲချော်နေရတွေရှိနေတယ်ဆိုတာမျိုးဘာကြောင့်တွင်းနေကြတယ်လဲဆိုတာကိုကျွန်မတကယ်ပဲသိချင်ပါတယ်ဒီအမှုကိုတရားရုံးကပွင့်လင်းမြင့်သားစွာစစ်ဆေးခဲ့တယ်ကြားနာမှုတွေကိုလည်းလူတိုင်းသွားနာထောင်ခွင့်ရှိခဲ့တယ်တကယ်လို့တရားရေးကင်တွယ်ဆုံးဖြတ်မှုမှာအမှားအယွင်းတွေရှိခဲ့တယ်ဆိုပါစို့အဲ့ဒီအမှားကိုဘသူမဆိုဝင်ပြီးထောက်ပြစေချင်တယ်တရားရေးစင်ချက်အနှစ်ချုပ်ကိုပြန်ဖတ်ကြည့်ရဲ့ဘသူမဆိုဒီကိစ္စဟာလွတ်လပ်စွာထုတ်ဖော်ခွင့်နဲ့ဘာမှမဆိုင်ပဲဥပဒေချိုးဖောက်မှုအတွက်သာပြစ်ဒဏ်ချမှတ်ခဲ့တဲ့ဆိုတာကိုနားလည်နိုင်ပါတယ်လို့ပြောခဲ့ပါတယ်ဒီပြောဆိုချက်နဲ့ပတ်သက်ပြီးနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ကိုပြည်တွင်းကလူအခွင့်အရေးသမားတွေသတင်းမီဒီယာသမားတွေအပါအဝင်အမေရိကန်နဲ့ဥရောပသမဂ္ဂကခေါင်းဆောင်တွေကလည်းဝေဖန်ခဲ့ကြပါဗျ။အဲ့ဒီလိုဝေဖန်ကြတဲ့အထက်မှာကုလသမဂ္ဂဆိုင်ရာအမေရိကန်တပ်အမတ်ကြီးနစ်ကီဟေးလီနဲ့မြန်မာနိုင်ငံဆိုင်ရာအမေရိကန်တပ်အမတ်ကြီးဟောင်းဒေးရစ်မက်ချယ်တို့လည်းပါဝင်ခဲ့ပါဗျ။